ထိုင်းမြန်မာအလို့ရှာကြမဲ့လူငယ်တွေပါဝင်လူညာဝန်းကျင်လောက်ကိုတရင်နိုင်တိုင်းမင်းမျိုးနဲ့အတွင်းမှာစစ်တပ်ကကားနဲ့လိုက်လံပစ်ခတ်ဖမ်းဆီးခဲ့ပါတယ်။အများစုကတော့စစ်သားစုဆောင်ရေးကိုပို့ဆောင်ခဲ့တယ်လို့ဖမ်းချုပ်ထားတဲ့အကြောင်းသိရှိရပါတယ်။ဒီသတင်းကို VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်။
တနင်္လာနေ့တိုင်းမြိတ်မြို့နယ်အတွင်းမှာထိုင်းနိုင်ငံကိုအလုထွက်လုပ်ဖို့ကြိုးစားတဲ့လူငယ်တွေပါဝင်လူနရဝင်းချင်လောက်ကိုစစ်တပ်ကဒီအပိုင်းမှာပဲဖမ်းဆီးခဲ့တာပါသူတို့စီးလာတဲ့ကားတွေနောက်ကနေလိုက်လာပြီးတနက်တွေနဲ့ပြစ်ခတ်ဖမ်းဆီးပြီးဝိုင်းရပေါက်အနေထားနဲ့စစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒီနောက်မွန်ပြည်နယ်ကနေလာသူအများစုပါဝင်တဲ့လူငယ်တရာကျော်ကတော့အခုချိန်ထိဖမ်းဆီးခံရဆဲဖြစ်တယ်ဆိုပြီးလူမြောက်လာသူတဦးက VOA ကိုပြောပါတယ်
။ဟိုဖမ်းဆီးခံရတယ်ဗျ။သားတို့ဟိုဒီဘက်ထိုင်းနိုင်ငံဘက်သွားဖို့အတွက်ကိုအဲ့လိုကားငါးစီးနဲ့ထွက်လာတဲ့နောက်ကနေသူတို့တွေအဲ့လိုပြစ်ခတ်ပြီးတော့ဒီလိုက်လာတယ်ဒီဖမ်းဆီးတယ်ဗျ။ဟုတ်အများကြီးပဲမကားငါးလီနဲ့လူ200ကျော်လောက်ရှိတယ်။မွန်ဒေတာလူတွေယူရဲ့ဟိုပဲ180လောက်ရှိမယ်ဗျ။ချက်ရခိုင်နေပါမချင်းနေပ
ါလူငယ်အများစုကိုတော့စစ်တပ်စခန်းနဲ့တဲခိုဆောင်နေရာတွေကိုခေါ်သွားပြီးဖမ်းဆီးချုံနောင်ထားတယ်လို့လဲဆိုပါတယ်။တချို့ကိုတော့ငွေနဲ့ပြန်ရွေးခိုက်မဲ့အခြေအနေရှိတယ်လို့တချို့ကိုတော့စစ်တပ်ထဲစုဆောင်းသွားမယ်လို့သိရကြောင်းကိုလည်းပြောပြပါတယ်။
တို့တော့ဖန်စီပြီးတို့ဖန်စီပြီးတော့မောက်သွားတော့ session နဲ့အထက်တွေအဲ့လိုခစ်တာစီဆိုတာမျိုးတဲတို့စခန်းတွေကိုခေါ်ရဲပြီးတော့နောက်ပြီးခစ်တာစီဆိုတဲ့တဲရိတ်တာကိုခေါ်ရဲလူငယ်တချို့မပြော140ကျော်လောက်ဆက်ပြီးတော့ဖန်တာတည်းရဲ40ကျော်တွေကတော့ဟိုတို့တရဝင်လွတ်ပေးလိုက်တဲ့ပုံစံမျိုးပေါ့နော်ဟိုအခုကတော့ဖန်တာတော့မယ်တို့ပဋ္ဌာန်းနဲ့ဂျွေးခိုင်းမဲ့ပုံစံမျိုးလားတော့မသိ
တနင်္လာနေ့တိုင်းကော့တောင်းဘက်ကိုထိုင်းနိုင်ငံကပြန်ပို့ခဲ့တဲ့လူရဲစစ်အကျဉ်းသားတော်တော်များများကိုလည်းစစ်တပ်ကဖမ်းဆီးပြီးစစ်သားစုဆောင်းတာငွေညှစ်တောင်းခံတာတွေလုပ်ခဲ့တယ်လို့လည်းဒေသခံတဦးက VOA ကိုပြောပါတယ
်ဒီဘက်ခံတွေကြတော့မိသားစုတွေကြတော့ဟိုတချို့စိတ်ပူပြီးတော့ဟိုမရှိရှိတာနဲ့ပေါင်းပြီးခုတ်တာမျိုးရှိတယ်ပေါ့နော်အပတ်တည်းတည်းစပေးပြီးတော့တချို့ကလည်းပွဲစားကနေပွဲစားခေါ်ပြီးတော့ဒီအမခတ်တရားရောက်ခေါ်ပြီးတော့ဟိုပွဲစားဘာမှမဟုတ်အုပ်ချုပ်ရင်ဘူးအဒီလိုလူတွေကိုခေါ်ပြီးတော့သူတို့ကပတ်သက်အနေဒီကနဒီစတကအနေချမ်းမှာပေါ့ပေါ်ထွက်ရတယ်အဲဒီမှာထွက်လို့ရတဲ့လူတွေရှိတယ်တချို့ဟိုလောကဟိုဒီမှာကြတော့ဒေသခံတွေကဆိုဒီကော်တော့ဒေသခံတွေလည်းရှိတယ်လို့ဘေးလို့ဒူဝဲလို့ဒါမှမဟုတ်ဟိုအဖြစ်ဖြစ်ကချက်ပြနေလို့ ARV တို့ဖိတ်ကလူတွေလည်းရှိနေကြအဲဒီဖိတ်ကလူတွေကြတော့လည်းတူတူကဟိုမိရဇူဝင်နေဖြစ်တဲ့သူတွေကြတော့အခက်အခဲဖြစ်တယ်ဖြစ်တော့သူတို့မှဟိုကနတူတူလာထုတ်ပြဖို့အမခါကမရှိဘူးဆိုတော့ဒီလူတွေကတော့ပေါသွားတဲ့
ငြိမ်းမြို့ကျွဲကူတရာလွန်မှာကားငါးစီးနဲ့အတူဖမ်းဆီးခံရတဲ့သူတွေတဲကအများစုကိုတော့စစ်တပ်တပ်စခန်းတွေကိုခွဲပြီးပို့ဆောင်လိုက်တယ်လို့လည်းသိရပါဗျ။ဖမ်းဆီးခံရသူတွေကတော့ရခိုင်ပြည်နယ်ရံပြဲမြို့လေးတောင်မြို့ကြောက်တော်မြောက်ဦးအန်းတောင်ကုန်းမြို့နယ်တွေကဖြစ်ပြီးမွတ်စလင်လူငယ်တွေလည်းပါဝင်ပါတယ်။တချို့ကတော့မွန်ပြည်နယ်ကအများစုပါဝင်ပြီးအမျိုးသမီးနဲ့အသက်40ကျော်တွေကိုတော့ပြန်လွတ်ပေးခဲ့တယ်လို့လည်းပြန်လွတ်လာသူတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်